စကိုင်းတိုင်းမင်းခင်မြို့နယ်တောင်တွင်းကြောင်ဒေသလို့ခေါ်ကြတဲ့မုံရွာယာကြီးကလေးဝကာလန်ဘေးကကြောရွာမှာမတ်လ23ရက်မနေ့တနာရီလောက်ကရွာထဲဝင်တက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်ကျေးရွာဆယ်ရွာတက်မင်းကရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတဦးကပြောပါတယ
်ဒီနေ့တောင်မင်းရောင်ကျော်ရွာမှာတိုက်ပွဲဖြစ်တယ်ဗျအကြာတော့ညတနားဒီလောက်ကနေလင်းထီပဲကြသူတို့စစ်ကောင်စီကလူတွေကပြည်သူတွေရွာထဲမှာပိတ်မိနေတဲ့ပြည်သူတွေကိုအကျဉ်းကိုအထွက်ခွင့်မပေးတာကြမပေးလို့ကြောင့်မို့ပြည်ပြက်ကအဲ့ဒါတိုက်တော့တာအဲကျော်ရွာကိုဖြစ်နေတဲ့ခါကျတော့အနားမီဝါလာကို7နှစ်ဝါလောက်တော့ပြီးရတယ်ကြဒေသဝန်ကြီးကျေးရွာတွေကတော့တော်ရတောင်ထဲမှာပဲအစားအသင်းနဲ့နေချင်းနဲ့အဲ့လိုပဲနေကြတာပါကြ
စစ်ကောင်စီအားပြီးခဲ့တဲ့မတ်လ18ရက်နေ့ကလေးကဒေသတွင်းနယ်မြေရှင်းလင်းရေးတွေလုပ်ပြီးကျော်ရွာထဲဝင်တပ်ဆွဲထားချိန်မှာအခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးတယ်လို့နှစ်ဖက်အကြအဆုံးကိုလည်းအတိမပြုနိုင်သေးပါဘူးဒါကတော့စကိုင်းတိုင်းကအခြေအနေပါမကွေးတိုင်းထဲမှာဆိုရင်လည်းစစ်ကောင်စီကနယ်မြေရှင်းလင်းတာတွေဆက်လက်လှုပ်ဆောင်နေပါတယ်ကံကောကလေးလမ်းပေါ်ကနှမ်းခါရွာကိုမလ22ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးစစ်ဘေးဒုက္ခသည်တွေကူညီဖို့တိုးလောင်ထားတဲ့အစားအသောက်တွေကိုယူဆောင်သွားပြီးအဝတ်အထည်နဲ့အသုံးဆောင်တွေကိုတော့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မလ23ရက်နေ့မှာတော့နှမ်းခါရွာနဲ့သုံးမိုင်ကျော်ဝေးတဲ့စီတာရွာကနေအိမ်တချို့လည်းမိရှို့ခံခဲ့ရတယ်လို့နှမ်းခါရွာသားတဦးကပြောပါတယ်။
ဒီကနေ့စစ်ဘေးကနေဒီကြောင်းအနောက်ဘက်ကနေကြောင်းကံကောမြို့နယ်အတွင်းကိုပုံကူးပါတယ်။အခုကျွန်တော်တို့ရွာတောင်ဖက်အော်တာဒီရွာတော်လေးမှာမိရှုနေတယ်ကြည့်ကြ။ရွာလူကြီးကပြင်းနေရတယ်ပြူစောကြီးကဆန်နေပြက်နေလို့တင်နေ။ဟိုအလောက်တင်းတစ်ထောင်ဟောက်ပါတော့လေကပါလေဆန်ပြေုံနေရလေဆန်ဟူတွေးအကုန်တင်းတော့လေအဝက်အထည်ကြီးအရန်နေတာတင်းသားလေကိုအကုန်လုံးပေါ့ဖြစ်ပြီးသွားတယ်ဒါမှမဟုတ်ကျွန်တော်တို့ပါလေပေါ့လက်ခါရတာအကုန်လုံးဖြစ်ပြီးသွားတယ်ဒီဒီကြောင့်လေတလူတန်းကူထားရတယ်လေအရင်ကဖြစ်ရင်လူတန်းပေါ့ကူထားရတယ်ကအဲ့ဒါလည်းအကုန်ဖြစ်ပြီးသွားတယ်က
နန်းခါချေးရွာဟာကံကောကလေးလမ်းမဘေးမှာရှိတဲ့ချေးရွာတွေဟာဖြစ်ပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားတိုက်ပွဲတွေရှိခဲ့တယ်လို့ချေးရွာနေအိမ်တွေမိရှုဖျက်ဆီးခံခဲ့ရတာတွေလည်းရှိပါတယ်စစ်ကောင်စီဘက်ကလေကြောင်းသုံးပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်တဲ့နေရာတွေလည်းဖြစ်ခဲ့ပါတယ်ခင်ဗျာ